တဲ့နေ့ကဘုဟုတိုင်းမှာဓမ္မ၃သိန်းကျော်ကိုလေယာဉ်ပုံပြိုးကြီးဘန်ကငွေထုတ်ချီးခဲ့ပါလေ။ဒီနေ့မေလမှာပြန်လဲဖိဆက်ဖို့တတ်မှတ်ထားပြီးမယ်။ပြန်ဆက်နိုင်တဲ့လေဓမ္မဟာတသိန်းကျော်သာရှိသေးကြောင်းမေလ၁၉ရက်နေ့ထုတ်မြန်မာတောင်သူကြီးများဂျာနယ်မှာဖော်ပြပါလေ။ပြန်မဆက်နိုင်တဲ့အကြောင်းရင်းတွေမှာတိနံဇင်းတို့မတည်ငြိမ်တာနဲ့ပြန်ဆက်ဖို့အလေးမထားတာပါဝင်တယ်လို့ဘန်မန်နေဂျာကဆိုပါတယ်။တောင်သူလယ်မအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကို2013မှာပြဋ္ဌာန်းပြီးဤဥပဒေကို2015မှာထုတ်တာမူ၄နှစ်ရှိနေပါပြီ။ဒါပေမဲ့လယ်သမားအခြေအနေကိုမြင့်တင်ပေးနိုင်တော့အောင်မလုပ်နိုင်သေးပါဘူး။မြန်မာစာအများစုကိုပုံသေးဈေးနှုန်းနဲ့အာဖရိကကိုတင်ပို့ပြီးနေဆက်ကနေတရုတ်ပြည်ကိုတင်ပို့နေတာဟာလည်းစံဈေးမတည်ငြိမ်ရတဲ့အကြောင်းတစ်ခုဖြစ်ပါလေ။စံတင်ပို့တာကိုမြန်မာဘက်ကတရားဝင်တတ်မှတ်ထားပြီမဲ့တရုတ်ကတရားမဝင်ဘူးလို့တတ်မှတ်တာဟာပြဿနာဖြစ်စီပါတယ်တရုတ်ဘက်ကအဖမ်းဆီးလုပ်တိုင်းမြန်မာစံစည်းထိုးကျသွားပါလေနိုင်ငံတကာစံစည်းဘက်ကမတိုးနိုင်လို့ပြည်တွင်းစံစည်းနှုန်းမတည်ငြိမ်ရတာလို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ
်စံစည်းနှုန်းမတည်ငြိမ်မှုနဲ့ဆင်းရဲနွမ်းပါမှုဆက်ဆက်နေပုံကိုကမ္ဘာ့ဘဏ်အုပ်စုက2014မှာအစည်းအဝေးခန်းစာထုတ်ပြန်ပြီးပြုပြင်ရေးလုပ်ဖို့အကြံပေးထားပါတယ်ဒါပေမဲ့စံစည်းမတည်မငြိမ်ဖြစ်နေတာကိုကြည့်ရင်ကမ္ဘာပိုင်းရဲ့အကြံပြုချက်ရုပ်လုံးမပေါ်သေးဘူးလို့ပြောနိုင်ပါတယ်။စိုက်ပျိုးမြေ80ရာခိုင်နှုန်းမှာစံစဘာစိုက်တာမို့စိုက်ပျိုးရေးထွက်ကုန်တန်ဖိုးရဲ့30ရာခိုင်နှုန်းကိုစံစဘာကရပါတယ်။ဒါကြောင့်စံစဘာထုတ်လုပ်မှုတိုးပွားလာရင်စည်ရင်နွမ်းပမှုကျဆင်းနိုင်ပါတယ်။နိုင်ငံများမှာလည်းစံစည်းနှုန်းမတည်မငြိမ်ဖြစ်တတ်ပေမဲ့မြန်မာပြည်ဟာအဆိုးဆုံးဖြစ်ပါတယ်။စံစည်းမတည်မငြိမ်တာဟာလေသမားရဲ့ရောင်းလိုအားကိုအဟံအတားဖြစ်စေပါတယ်။ရင်းနှီးမြှုပ်နှံဖို့အတွက်စိတ်အနှောက်အယှက်ဖြစ်ရပါတယ်။စားသုံးသူတွေကိုလည်းပြဿနာဖြစ်စေပါတယ
်။ရန်ကုန်တိုင်းနဲ့အေရဝတီတိုင်းအထိတရုတ်တွေဆင်ပြီးဆံဝယ်နေတာရဲ့နေဆက်ကုန်သွယ်ရေးမှာရှုပ်ထွေးတာရဲ့ကြောင့်တရုတ်မြန်မာစံစည်းကကိုခမန်းရခက်ခဲပါတယ်။ကမ္ဘာပံကတော့တပြည်လုံးထုတ်လုပ်မှုရဲ့900ခန့်နှုန်းသာနိုင်ငံခြားတင်ပို့တာမို့ကမ္ဘာစံစည်းမတည်ငြိမ်တာဟာမြန်မာနဲ့မဆိုင်ဘူးလို့ဆိုပါတယ်မြန်မာစံစည်းမတည်ငြိမ်ရတဲ့အကြောင်းရင်းတွေဟာပြည်တွင်းမှာသာရှိပါတယ်မြန်မာစံစည်းမတည်ငြိမ်မှုဟာကမ္ဘောဒီးယားထိုင်းနဲ့ဗီယက်နမ်နဲ့ဆိုးွားပါတယ်ဈေးကွက်ဖွံ့ဖြိုးလာလို့မတည်ငြိမ်မှုပမာဏကျဆင်းသွားတာတောင်သူများနဲ့ရှင်လိုက်ရင်မြင်မားနေစေဖြစ်တယ်လို့ဆိုပါတယ်ဥပမာ2003နဲ့2013အကြာ10နှစ်ကာလမှာအဓိကစားသုံးတဲ့ပေါ်စားတဲ့မနောဒုက္ခအမျိုးအစားရဲ့ပြင်းပြင်းဈေးနှုန်းဟာ35ရာခိုင်နှုန်းကျဆင်းနေတယ်လို့ဖော်ပြပါတယ
်။ရာသီအလိုက်လောက်ကန်တဲ့ဓလေ့ကြောင့်စံစဘာဈေးမတည်မငြိမ်ဖြစ်ရတယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။နိုဝင်ဘာနဲ့ဒီဇင်ဘာလမှာမိုးစဘာကိုအလုံးအင်းနဲ့ရိတ်သိမ်းတာကြောင့်ထုတ်လုပ်မှုများပြီးဒီဇင်ဘာနဲ့ဇန်နဝါရီမှာစံစဘာဈေးတိတိတသာကျဆင်းပါတယ်။နောက်တော့ဈေးကွက်ကိုလိုက်ပြီးမေလကနေအောက်တိုဘာလအထိစံစည်းပြန်တက်လာပါလေရေသိန်းချိန်ကွဲပြားခြားနာတဲ့စဘာမျိုးစားမရှိမှုနဲ့တင့်တော်တဲ့ဆယ်ရည်သုံးဆွဲမှုမရှိတာမို့နှွေးစဘာအနှင်းငယ်သာထွက်နိုင်ပါလေလမ်းမဆက်သွယ်ရေးခက်ခဲမှုတယ်လီဖုန်းဆက်သွယ်ရေးညံပြင်းမှုစံစည်းကွက်ချိတ်ဆက်မှုအားနေပြီးကစင်ကလျားဖြစ်တာကြောင့်ပြည်တွင်းစံစဘာဈေးကွက်မှာပူးပေါင်းဆောင်ရွက်မှုအားနေနေပါတယ်ဒီပြဿနာကိုကြော်လွှားနိုင်ဖို့အချိန်ယူရပါလိမ့်မယ်
ဈေးကွက်မှာပွင့်လင်းမြင်သာမှုနဲ့ယုံကြည်စိတ်ကြရမှုကိမဲ့နေတာဟာလေဈေးနှုန်းမတည်မငြိမ်ဖြစ်စေပါလေ။စာပြောရေးထုတ်လုပ်မှုစားသုံးမှုတင်ပို့မှုတူလောင်မှုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေဟာမတိမကျဖြစ်တာများပါလေ။ဒါကြောင့်ဈေးနှုန်းအနည်းငယ်ပြောင်းတိုင်းလေသမားစားဆက်ပိုင်ရှင်တင်ပို့သူနဲ့အစိုးရဟာအလုံးအကျွံတုံ့ပြန်ကြတဲ့အတွက်ဈေးနှုန်းမတည်မငြိမ်ဖြစ်ရပါလေ။အထက်ကျကိုထိန်းကျင်းနှံလောက်အောင်ပုဂ္ဂလိကလောင်စွာမများတာဟာလေအာနိစေတခုဖြစ်ပါတယ်။စံစည်းမတည်ငြိမ်မှုနေပါသွားစီဖို့အတွက်လိုက်နိုင်ရမယ့်အဓိကအချက်၅ချက်ကိုကမ္ဘာ့ဘဏ်အုပ်စုကတင်ပြထားပါတယ်။စံစဘာအတွက်နှုန်းတိုးမြင့်နိုင်မှု၊စိုက်ပျိုးရေးနဲ့ရေသိမ်းရေးကိုတစ်နှစ်ပတ်လုံးဖြန့်ကျက်လုပ်နိုင်ဖို့အတွက်လေယာဉ်လုံထုံးလုံနီပြောင်းလဲရေး၊ရေသိမ်းပြည်ကင်တွဲပုံတူလောင်မှုကောင်းမွန်ရေး၊ပြည်တွင်းဈေးကွက်မှာမြင်သာမှုနဲ့ပေါင်းစပ်မှုရှိရေးပေါ်ကောင်အားပေးမူဝါဒချမှတ်ရေးစတာတွေကိုလောက်ကင်ဖို့အကြံပေးထားပါတယ်။ဒီအချက်တွေအကောင့်တွေပေါ်လာပြီးအချင်းအတော်ကြားမှစံစည်းမှအကျိုးသက်ရောက်မှုရှိနိုင်လိမ့်မယ်လို့ကမ္ဘာ့ဘဏ်အုပ်စုကသုံးသပ်တင်ပြထားပါတယ်ခင်ဗျာ။